2019年8月，维稳肯尼亚的比塘市水库管理局秘书长卢伟马拉德马金巴麦水库管理局马卢伟马拉德马金巴麦水库管理局马卢伟马拉德马金巴麦水库管理局马卢伟马拉德马金巴麦水库管理局马卢伟马拉德马金巴麦水库管理局马卢伟马拉德马金巴麦水库管理局马卢伟马拉德马金巴麦水库管理局马卢伟马拉德马金巴麦水库管理局马卢伟马拉德马金巴麦水库管理局马卢伟马拉德马金巴麦水库管理局马卢伟马拉德马金巴麦水库管理局马卢伟马拉德马金巴麦水库管理局马卢伟马拉德马金巴麦水库管理局马卢伟马拉德马金巴麦水库管理局马卢伟马拉德马金巴麦水库管理局马卢伟马拉德马金巴麦水库管理局马卢伟马拉德马金巴麦水库管理局马卢伟马拉德马 ပြောဆိုလိုက်တာပါ။ ဒီယူအီစီဘယ်မတင်တာပုံနဲ့စောင့်ကြည့်ပြီးတော့အချက်တွေလိုက်ချမှာစင်တော့ကျွန်တော်တို့လုပ်ငန်းမင်းတွေကတက်ကြမှာဟုတ်တယ်။ကျွန်တော်ကပြည်သူအားမှာယူကောက်ပွဲလုပ်ငန်းစီမှာအရေးကြီးတဲ့အခမ်းကဏ္ဍမှာရှိနေတဲ့ယူကောက်ပွဲကော်မရှင်အနေနဲ့နှက်တအောင်ဆောင်ရွက်ဖို့ပြက်ကွက်နေတယ်ဆိုပြီးဝေဖန်မှုတွေထွက်ပေါ်နေတာကိုလည်းကော်မရှင်ဥက္ကဋ္ဌကတုတ်ပြန်ပြောဆိုသွားပါရ
အထူးသဖြင့်အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီရဲ့စီယုံရေးလုပ်ငန်းတွေမှာလွတ်လပ်ရေးကောင်ဆောင်ဗိုလ်ချုပ်အောင်ဆန်းရုပ်ပုံတွေကိုတုံးနေတဲ့အပေါ်နိုင်ငံရေးပါတီချို့ကကန့်ကွက်နေတာတွေကိုလည်းကော်မရှင်ဥက္ကဋ္ဌကမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ဗိုလ်ချုပ်ကလည်းနိုင်ငံပေါင်းတော်မဟုတ်ဘူး။အမျိုးသားကောင်ဆောင်ဒီတင်နေတာဒီမှာနိုင်ငံရေးအကြီးကြီးတွေဖြစ ေကာလအတွက်ကတော့သူကနိုင်ငံကောင်းတော့ဒါမှမဟုတ်ကိုယ်တည်းတည်းမကြည့်ဘူးနဲ့နိုင်ငံကောင်းတော့ဘုံမသုံးရင်ဆိုတော့ဘာလို့ဆုလို့လဲ
ကော်မရှင်ဥက္ကဋ္ဌကရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာပွင့်လင်းမြင်သာမှုနဲ့လွတ်လပ်မျှတမှုရှိအောင်ဆောင်ရွက်မှာဖြစ်ကြောင်းကတိပြုထားပေမဲ့စိုးရိမ်တဲ့သဘောထားတွေလည်းရှိနေသေးပါရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆိုင်းရဲကျော်စွာမြင်ကတော့လက်ရှိအချိန်ထိပွင့်လင်းမြင်သာမှုတွေအားနည်းနေစေဖြစ်တယ်လို့ပြောပါရစေ
ကျွန်တော်တို့အဓိကကျွန်းနေပြတာကစောင့်ကြည့်လေ့လာသူများတင်းဝတ်မှာတချို့လုပ်ငန်းစဉ်တွေကိုကြည့်ခွင့်မရဒီအစ်စ်ထုတ်လိုက်တဲ့စောင့်ကြည့်လေ့လာခွင့်တွေမှာတချို့လုပ်ငန်းစဉ်ကပြန်ပါမလာတော့ကျန်ပါမှာကြောင့်ကျွန်တော်တို့ကဒါဟာပုံမင်းမြန်မာမှုနဲ့ပတ်သက်လို့ရှိတာသိပူကြံကောင်းတယ်လို့ကျွန်တော်တို့ပြောတာပေါ့ကော်မရှင်ရဲ့တုံ့ပြန်ချက်ကကြတော့ဥပဒေမူပေါင်းကိစ္စတွေပြီးတော့မှဒီမဲဆန္ဒရှင်စီးရင်နဲ့ပတ်သက်တဲ့ကိစ္စနောက်ပြောမှရုပ်ောက်ပွဲအငင်းပွားမှုခုံရုံးနဲ့ပတ်သက်တဲ့ကိစ္စတွေဟာစောက်ကြည့်လေးလာသူတွေရဲ့လက်ထုံးလုံးကြီးရဲ့မှာမပါလုပ်ငန်းစဉ်ထဲမှာမပါပြီးမှလည်းစောက်ကြည့်လေးလာခွင့်ရပါတယ်ဒါဟာဘယ်သူမှသူစောက်ကြည့်လေးလာခွင့်ရပါတယ်ဆိုတဲ့ဟာကိုကျွန်တော်တို့ကိုအမှတ်ကတည်းကပြီးတယ်ကျွန်တော်တို့မျှော်လင့်တာကတော့ဒီတော်စီကော့ဘကော်မရှင်အာမရှက်တန်ချက်တိုင်းပဲဟိုလုတ်ဆောင်နိုင်နေမယ်လို့ကျွန်တော်ထင်ပါတယ်
။ကက်ယောဂါချောင်းအသွားလာကန့်တတ်မှုတွေရှိနေပေမဲ့ရွေးကောက်ပွဲကိုနိုဝင်ဘာလ၈ရက်နေ့မှာကျင်းပသွားမယ်လို့ကော်မရှင်ကကြေညာထားပါတယ်။မဲဆန္ဒနယ်မြေတွေကိုလည်းမကြာသေးခင်ကပဲကော်မရှင်ကထုတ်ပြန်ခဲ့ပြီးဒီလ25ရက်နေ့မှာမဲဆန္ဒရှင်စီရင်ကိုထုတ်ပြန်သွားမယ်လို့လည်းကြေညာထားပါတယ်။သမရဥဝင်းမြင့်ကတော့မဲဆန္ဒရှင်38တန်းကျော်မဲပေးခွင့်ရမယ်ရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိဖို့နဲ့မဲဆန္ဒရှင်တွေအားလုံးမဲပေးခွင့်ရအောင်ကြိုးပမ်းကြဖို့မကြသေးခင်တုန်းကပဲနေပြည်တော်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအစိုးရအဖွဲ့ဝင်ကြီးတွေနဲ့တွေ့ဆုံရမှာပြောဆိုထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။